မြန်မာနိုင်ငံကိုရုရှားကစစ်နက်ပစ္စည်းတင်ပို့တာမြန်မာနိုင်ငံရဲ့ကာဝေးစွမ်းရည်တုံးမြင့်မှုတော်တော်ရည်ရွယ်ကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေအနေရှိကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးသားချက်တက်လေယာဉ်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်တာနူရက်ကတော့မြန်မာနိုင်ငံကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာလူ့ခွင့်ရေးပြဿနာတွေကြုံရတဲ့နေရာတွေမှာရုရှားကလက်နက်နဲ့ဖြစ်ရှင်းတာကိုအားပေးဖို့ကြိုးစားရဲ့နောက်ထပ်လုပ်ရတစ်ခုဖြစ်မနေ့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မှာလူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေချိန်မှာရုရှားအနေနဲ့ငြင်းချမ်းတဲ့နည်းလမ်းတွေနဲ့ပါဝင်ကူညီရမယ့်အစားလက်နက်နဲ့အားပေးဖို့ကြိုးစားနေတယ်လို့ပြောဆိုခဲ့တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ကာဝေးရေးစွန့်ရည်ပြည်တင်မှုရည်ရွယ်ချက်နဲ့အရသာတွေဒီဒုက္ခရောက်ချင်းချောက်အောင်ရနိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုတာဟာစိတ်ကူးရင်ပြောဆိုတာရောက်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးသားတက်တက်လေးရင်6ဆင်းကိုရောင်းချမဲ့အစီအစဉ်ကတော့ရုရှားကာဝေးဝန်ကြီးစာရေးရှုကူရဲ့မကြာခင်ရင်တုန်းကမြန်မာနိုင်ငံခီးစင်မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါ။အမေရိကန်ဆိုရအနေနဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေကြောင့်မြန်မာစစ်တပ်ကိုတင်တန်းတွေလက်နက်တွေနဲ့စစ်တပ်ဆိုင်ရာနှီးပညာအကူအညီမပေးဖို့မူဝါဒကိုကာလကြာရှည်ကင်ဆယ်ထားခဲ့ကြောင်းနဲ့ဒီမူဝါဒကိုနိုင်ငံတကာတာဝန်ကလည်းလက်ခံထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်။